Kramatorsk မြို့ကို Russia ကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး6ဦးသေဆုံးပြီး50ကျော်ဒဏ်ရာရခဲ့တယ်လို့ Ukraine အာဏာပိုင်တွေကဒီနေ့ပဲပြောပါတယ်။စားတောက်ဆိုင်တစ်ခုအပအဝင်တိုက်ခိုက်ခံခဲ့ရတဲ့နေရာမှာရှိတဲ့အပြက်စီးတွေကိုရှာဖွေနေတဲ့ကယ်ဆယ်ရေးအဖွဲ့တွေရဲ့ဓာတ်ပုံတွေကိုလည်းအရေးပေါ်ကူညီရေးကယ်ဆယ်ရေးဌာနကထုတ်ပြန်ထားပါတယ်။Kramatorsk မြို့ဟာ Ukraine အရှေ့ပိုင်း Donetsk ပြည်နယ်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့ရှေ့တန်းစစ်မြေနယ်အနောက်ဘက်မှာရှိနေတာပါ။2022ခုနှစ် April လအတွင်းကလည်းရုရှားရဲ့တိုက်ခိုက်မှုတစ်ခုကြောင့်မြို့တော်ရဲ့မြေထားဘူတာယုံကိုထိခိုက်ခဲ့ပြီးလူပေါင်း63ဦးသေဆုံးခဲ့ရပါတယ်။ရုရှားလူသက်သမားနဲ့အကြမ်းဖက်သမားတွေအားလုံးကိုခုံရုံးတင်ပြီးတရားမျှတတဲ့တရားစီရင်မှုတစ်ခုတည်းကသာသူတို့နဲ့ထိုက်တန်ပါတယ်လို့ Ukraine သမ္မတ Volodymyr Zelensky ကသူညစဉ်ပြောကြားတဲ့သူ့ရဲ့မိန့်ခွန်းအတွင်အင်္ဂါနေ့ညကပြောကြားခဲ့ပါတယ်။ Ukraine စစ်တပ်အတွက် Norway နိုင်ငံလို့ NASAM လေကြောင်းရန်ကာကွယ်စနစ်နှစ်ခုကိုလည်း Lithuania နိုင်ငံကဝယ်ယူနေပြီးမကြာမီကာလအတွင်း Launcher တွေကို Ukraine ကိုရောက်မယ်လို့ Lithuania သမ္မတကသူ့ရဲ့ Facebook မှာပြောထားပါတယ်။ Ukraine သမ္မတ Zelensky ကလည်းဒီလုပ်ရဟာကိုကြိုဆိုခဲ့ပြီးတော့ Lithuania ခေါင်းဆောင်ကိုကျေးဇူးတင်ပါတယ်လို့ Twitter လူမှုကွန်ရက်တာမှာရေးသားခဲ့ပါတယ်ရှင်။